တရုတ်နိုင်ငံမှာရှေ့နှစ်ဆန်းကျင်းပမဲ့ဆောင်းရွာဒီအိုလံပစ်ပွဲတော်ကိုအမေရိကန်ပြည်ထောင်စုကတန်တမာရေးနည်းအရသပိတ်မှောက်တယ်လို့ကြေညာတာကအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအလေးထားဆွေးနွေးနေတဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေလိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးကိုအားကစားကိစ္စနဲ့မရောလိုက်ဖို့အတွက်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကျောင်းလီချန်းကဒီကနေ့အခုလိုပြောကြားပါတယ်
။美方做法严重违背奥林匹克宪章确立的体育运动。
奥林匹克的年代嘛，把嘞阿克萨嘛，那个也没把亚乌苏的母国 ，American 也老一个直接抽跑来的皮德罗，西罗尼尼亚美苏的奥林匹克上包过抽跑来的皮德罗，只有那个在伊他那表观一个表彰给他吧。American 也老一个把只有那个个没见那说干过的路的都个表彰吧嘞，只有拍个单边上面木里老多美路的说吧嘞。တရုတ်နိုင်ငံရှင်ဂျန်ဒေသမှာလူနည်းစုဝေကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတဲ့အတွက်2022ခုနှစ်ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုဘိုင်ဒန်အစိုးရကတပိတ်ပေါက်တယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တတမန်ရေးအရာတပိတ်ပေါက်တဲ့အတွက်အိုလံပစ်ပွဲတော်အခမ်းအနားတွေကိုအမေရိကန်အစိုးရတာဝန်ရှိသူတဦးတယောက်မှတက်ရောက်မှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အားကစားသမားတွေအနေနဲ့တော့အားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်ခွင့်ရှိပါတယ်အမေရိကန်အားကစားသမားတွေရဲ့နောက်မှာတရားရဂိုင်းနှုတ်အပြစ်အဝထောက်ခံအားပေးနေမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရကပြောကြားခဲ့ပါတယ်ရှင်